ဟုတ်ကဲ့ဒုတိယကြိမ်လွှတ်တော်တွေကအမျိုးသားလွှတ်တော်ရဲ့အစည်းအဝေးကိုမနေ့ဖန်ဖေဖော်ဝါရီလ2ရက်နေ့မှာကျင်းပမယ်ဆိုတာကနေပြီးတော့3ရက်နေ့ကိုရွှေ့လိုက်တာတွေ့ရပါတယ်။ဟိုအဓိကဘာကြောင့်လို့ဦးမန်းဝင်းခိုင်တန်းပြောနိုင်မလဲရှင
်။တက်ခဲ့လို့ကမရှိဘူး။ကျွန်တော်ဟာဇယ်လေးလုပ်ချင်လို့ဆိုပြီးပြောင်းလိုက်တာ
။ဟုတ်ကဲ့ဆိုအစမ်းလေးကျင်းမှာကဒီနေ့လေးကျင်းပါလားသူမနေ့ဖန်လားရှင
်။မနေ့ဖန်လေးကျင်းပ
ါ။ဟုတ်ကဲ့ဆိုဦးမန်းဝင်းခိုင်တန်းကိုအခုဒီအမျိုးသားလွှတ်တော်ရဲ့ဥက္ကဋ္ဌနေရာဖြစ် NLD ကအဆိုပြုထားတယ်ဆိုတော့လေတရားဝင်ထွက်လာပြီဆိုတော့ဟိုဒီရာတူအတွက်ပေါ့နော်ဒီနေရာအတွက်ကိုဦးမန်းဝင်းခိုင်တန်းဘလို့များပြင်ဆင်ထားပါသလဲအထူးသဖြင့်တော့ဒီအမျိုးသားလွှတ်တော်ဥက္ကဋ္ဌနေရာကနေပြီးတော့ဘလို့ဥပဒေပြူရေးကိစ္စတွေဦးစားပေးဆောင်ရွက်သွားဖို့အတွက်ဟိုစီစဉ်ထားတာများရှိပါလဲရှင်
။အဓိကကျွန်တော်တို့နော်အမျိုးသားလွှတ်တော်ဥပဒေပြူရေးအာဏာကိုအဓိကကနိုင်ငံမှာလိုအပ်နေတာပေါ့နိုင်ငံတူတိုင်းမှာလိုအပ်နေတယ်ဒီကံတရားယူစုမူရေးအမျိုးသားယူကြစီဒါလည်းအရေးလိုအပ်နေတော့ဒါတွေပေါ်ဆုံးမဲ့ဥပဒေတွေပြဋ္ဌာန်းဖို့ပေါ့ဒါပဲကျွန်တော်ဖြည့်တည်ထားနေပါတယ
်ဟုတ်ကဲ့ NLD ပါတီကရွေးချယ်တင်မြှောက်လိုက်တဲ့ဒီအမျိုးသားလွှတ်တော်ပြည်သူလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေမှာတိုင်းရင်းသား၃ဦးပါလာတယ်အခုလိုတိုင်းရင်းသားခေါင်းဆောင်၃ဦးပါလာတာဟာတိုင်းပြည်ရဲ့ဒီတိုင်းရင်းသားရေးတွေငြိမ်းချမ်းရေးတွေအထက်ပို့ပြီးတော့မျှော်လင့်စရာရှိလာနိုင်တယ်ဆိုတဲ့အမြင်နဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်ဆိုဒီလိုမျော်လင့်ချက်တွေအပေါ်မှာဦးမန်းဝင်းခိုင်တန်းအနေနဲ့ဘယ်လိုထပ်ပြီးတော့များပြောနိုင်မလဲရှင်ဟုတ်ကဲ
့အမှန်တကယ်ကတော့ကျွန်တော်ပြည်ဥပ္ပါကွယ်ရလေဟုတ်လားတိုင်းတိုင်းကျန်းစီရေနည်းနည်းတူတူပြကြထားတယ်လေဒါတော့ဒီတိုင်းတိုင်းကြီးများစုရေးဆိုတာကတော့တိုင်းကတော့အခုရပြီးမှဖြစ်နေ
တယ်အ
ဲဒါကြောင့်လို့ဒီနေ့သူ့ရဲ့ကတိတန်းလေးပေါ့ဒါကျွန်တိုင်းသားတွေတောင်းပေးတယ်အဲ့လိုတောင်းပေးတဲ့အခုကျွန်တော်သိရလို့တိုင်းသားတွေတောင်းပေးကြလဲတိုင်းသားများဆိုတာလက်ခံပေါ့ဝန်တာတဲ့လူသားလေးတွေတွေ့ရတယ်လေအကြံဒီကောင်ကျွန်တော်အလုပ်ပြလိုက်ချင်တာကဒါမျိုးသားရင်းသားစီရေးတွေညီငယ်တို့ကိုပေါ်ဆောင်နေနေမယ်လို့တင်ပြနေစပါဆို
။ဟုတ်ကဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူရမယ့်ဦးမန်းဝင်းခိုင်တန်းအနေနဲ့အခုဒီအမျိုးသားလွှတ်တော်တာဝန်ကို၃ရက်နေမှာဟလာတာဝန်လွှတ်ယူပြီးပြီဆိုရင်ဒီအမျိုးသားလွှတ်တော်ထဲမှာပြီးခဲ့တဲ့လွှတ်တော်တွေကဒီမပြီးပြတ်သေးတဲ့ဘလို့ဥပဒေတွေကိုအရေးကြီးဆောင်ရွက်ဖို့ရှိမလဲရှင်ဟုတ်ကဲ
့အဲ့ဒါကျွန်တော်ဟိုဖြစ်ပြမှာလေပြန်ပြီးတော့ပြတ်ထန်းတဲ့ဥပဒေတို့ပြတ်ထန်းတဲ့ဥပဒေပြန်လေ့လာမှာပေါ့လေ့လာပြီးတော့မှဒါကျွန်တော်စတဲ့ရည်ချင်ရှိပါတယ်ကျွန်တော်ဒီနေရာရဲ့တရားစီရင်မှုရဲ့နောက်ဒီကကြီးကြီးဥပဒေပြတ်ထန်းတယ်အဲ့ဒါတွေကိုကျွန်တော်အကျိုးမပြုမဲ့ဥပဒေပေါ့ရှိမှဆိုတော့ဒါကျွန်တော်ကပြင်ဆင်တဲ့နာပြင်ဆင်တဲ့ပြဿနာပြင်ဆင်တဲ့ဒီလိုတော့ရွေးချက်ထားပါတယ
်ဟု
တ်ကဲ့အဲ့ဒါဒီတောင်းပန်ထားဆောင်တော့ဒါလေ့လာဖို့ဘယ်ဥပဒေဖြစ်ဘယ်လိုဖြစ်လို့ဆိုတော့ဒါလေ့လာမှာပေါ့
ဟုတ်ကဲ့ဒီ NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါံဆန်းစုကြည်တမရဖြစ်ရေးကိုကန့်သက်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟလာအထက်ပုံမှန်59ပြင်ဆင်ရေးတွေအတွက်သူပြအမျိုးသားလွှတ်တော်အနေနဲ့ရောဘယ်လိုဆောင်ရွက်သွားဖို့ရှိမလဲဟုတ်ကဲ့
ဟုတ်လားဆိုကျွန်တော်ဒါကတော့ကျွန်တော်ပါတီပုံမူတာပဲပါတီကကျွန်တော်ညာကခုပြောကြတော့ခုနကျွန်တော်ပြောတဲ့ဉာဏ်ရည်ကိုအဲ့ဒါကိုပဲသိတာထားတယ်နော်အဲ့ဒီတော့နောက်တစ်ဆင့်စဉ်းစားမယ်ထားတော့ရှိပါတယ
်ဟုတ်ကဲ့ဦးမန်းဝင်းခိုင်တန်းအနေနဲ့ဒီတမရအမိစင်းရင်ပေါ့နော်ဒီနဲ့ပတ်သက်ပြီးတော့ဘာများသိထားရတာရှိပါသလဲတမရအမိစင်းနဲ့ပတ်သက်ပြီးဘာများပြောနိုင်မလဲရှင
်တမရဟိုဒီတော့ဘာတစ်ခုမှတော့မသိဘူးကျဆုံးတော့မှဒီဟိုကို့ဥက္ကဋ္ဌပြီးလဲဆိုတော့မှမကြခဲမှသိတာလေကျန်တော့ဘာတစ်ခုမှမသိတော့
ဟုတ်ကဲ့ဆိုအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့ဦးမန်းဝင်းခိုင်တန်းတို့တွေ့ပြီးပါပြီလားဦးမအမျိုးသားလွှတ်တော်ရဲ့ဒီလုပ်ငန်းတာဝန်တွေနဲ့ပတ်သက်ပြီးတော့ဦးခင်အောင်မြင့်နဲ့တွေ့ဆုံဆွေးနွေးတာဦးခင်အောင်မြင့်ဘက်ကရှင်းပြတာမျိုးအတွက်ပေါ့နော်တွေ့ပြီးပြီလားရှင
့်မရှိပါဘူးခင်ဗျာ
ဟုတ်ကဲ့ရှင့်ဒီအမျိုးသားလွှတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူလာတော့မယ့်သူတယောက်အနေနဲ့တိုင်းပြည်ရဲ့ဒီဥပဒေပြည်ရေးကိစ္စတွေဟလာနောက်တစ်ခါတိုင်းပြည်ရဲ့ငြိမ်းချမ်းရေးအပါဝင်တခြားအရေးကြီးတဲ့ကိစ္စတွေကိုဆောင်ရွက်ဖို့အတွက်အခုအချိန်မှာဒီဦးမန်းဝင်းခိုင်တန်းရဲ့ခံယူချက်ဆိုရင်ဘာများပြောနိုင်မလဲရှင့်
ကောင်းကြတာတော့ကျွန်တော်မျိုးဒီကွာကြီးကနင်းနင်းနော်တော့တောင်းဝင်ကုန်လေဒါကြီးလေးတဲ့တောင်းဝင်လေကုတောင်းပြည်ယုံကြီးလို့တောင်းပြလိုက်တော့တိုင်းရင်းသားတယောက်နေပြလိုက်ပြီပြလိုက်ဆိုတော့ကျွန်တော်ဒီတိုင်းရင်းသားကြီးတွေပါတယ်ဒီကျွန်တော်ဒီကသာဆောင်ရွက်သွားတော့ပေါ့ဒီကလည်းကျွန်တော်ပါတီရဲ့အမျိုးချုပ်ချက်တဲ့ဒီနေရင်းကြီးကိုနော်ဒီကအဲ့ဒါပါပဲကျွန်တော်အဓိကထားတယ်ရှားယူရှိမှုရလည်းဒီနေရင်းမတူတဲ့ဒါယူယူနေလို့ရှိတာလေအဲ့ဒါဒီအဲ့တိုင်းလာရရှိရှိမှာလည်းကျွန်တော်ဉာဏ်ရရမှာအဲ့ဒါအဲ့ဒါဒီလိုကျွန်တော်ဆောင်းပြီးတော့ဥပဒေကိုကျွန်တော်ယူထားပါတယ်
ဟုတ်ကဲ့အခုလိုဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်